နေနဲ့အဆောက်အုံတရားကျော်မီးလောင်ပျက်စီးခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့အပါဝင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေကြောင့်အရသာပြည်သူတွေထိခိုက်နစ်နာနေရတဲ့ကိစ္စတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့တကြွလှုပ်ရှားသူတွေတောင်းဆိုလိုက်ကြပါတယ်။စီရင်တင်မာနေတဲ့ထန်တလန်မြို့မှာမီးလောင်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနောက်မြမအရေးကိုအရေးပေါ်ဆွေးနွေးပေးဖို့တိုက်တွန်းမှုတွေထပ်မံထပ်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုအခုပဲနားဆင်ရမှာဖြစ်ပါလေ။မကြသေးခင်ကဆက်လို့စစ်ကောင်စီကအင်အားတိုးမြင့်ချလာတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတောက်ကြနေကအင်ဂျီအဆောက်အဦးတရာကျော်မီးလောင်ပျက်စီးခဲ့ရပြီးဒါဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ဖြစ်ကြောင်းချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့လက်ထောက်ဒါရိုက်တာစလိုက်ဇာအုတ်လျံက VOA ကိုရှင်းပြပါတယ
်။သူတို့စစ်ကောင်စီလက်ချက်ပါပဲ။ဘာလို့ဆိုတော့အဲ့ဒီထန်တလန်မြို့ပေါ်မှာအဲ့ဒီခြင်တုံးကစစ်ကောင်စီအဖွဲ့နဲ့ CDF ပဲရှိတာအဲဒီ CDF သမားတွေကထန်တလန်သားတွေသူတို့မှအရင် UA ဒီထန်တလန်မှာရှိနေတယ်။ဘုရားကျောင်းလေးအဲဒီမှာပါနေတယ်ဆိုတော့သူတို့အခုအင်းကိုရောသူတို့ကိုယ်တိုင်ရှိရဲဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့စစ်ကောင်စီကဒီ limit နဲ့ပြတ်ထလို့ဒီလက်နက်ကြီးကြောင့်မှအဲဒီ CDF အဖွဲ့ကြီးအပြတ်ချက်ဆိုလို့ရှိရင်ဝိကျင်းနဲ့ပြတ်ထတဲ့ဆိုတော့သူတို့က CDF ကိုပုံချအောင်တက်တက်တော့ပဲ
။လူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်အဖြစ်မြို့ကန်တွေနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုထားပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့တန်တလန်မြို့မီးလောင်ပျက်စီးမှုဟာ CRPH NUG နဲ့ CDF ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လို့တုံ့ပြန်ထားပါတယ်။CHRO ပြောခွင့်ရစလိုက်စာအုပ်လျံကတော့ဒီလို့ရဟာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဖြစ်လာရတာလို့ဆိုပါတယ်။ဖေဖော်ဝါရီလတည့်ရက်နေ့စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ချင်းပြည်နယ်ဟာအစောဆုံးလက်နက်ကင်တော်လှန်ခဲ့တဲ့ဒေသဖြစ်သလိုနောက်ပိုင်းမှာလည်းတူမီလို့ရရလက်နက်တွေနဲ့တောက်လျှောက်ခုခံတွန်းလှန်နေတဲ့ဒေသလည်းဖြစ်ပါတယ်။လက်တလုံးချင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်ကစစ်ရင်အားတိုးချထားသလိုဖြက်လေးပြအစီအစဉ်နဲ့ထိုးစစ်ဆင်လာနေတာကြောင့်နောက်ဆက်တွဲပေါ်ပေါက်လာတဲ့လူအခွင့်ရေးချိုးဖောက်မှုတွေဆိုးရွားနေတဲ့အတွက်ဒါကိုတပ်ပအဆုံးသတ်စီဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းချင်းလူအခွင့်ရေးအဖွဲ့ပြောခွင့်ရသူစလိုက်စာအုပ်လျံကပြောပါတယ
်အခုလုံနေရဲ့စစ်စီရေးဟာဆိုလို့ရှိရင်အနော်ရတာစစ်စီရေးပေါ့နော်စစ်တပ်အင်အားရဲ့အနာကြီးသူတို့ချင်းပြည်နယ်ကိုထွက်နေတယ်ချင်းပြည်နယ်ထန်တလန်မြို့ဆိုလို့ရှိရင်သူတို့ဘုံကျဲပြီးတော့ဟိုမီးရှုဖြစ်စီတယ်ပြီးတော့စစ်တပ်အင်အားကရှင်းပြည်နယ်ကိုစစ်ကြောင်းနှစ်ကြောင်းဖွင့်ပြီးတော့သူတို့စစ်တပ်တွေဆွတ်နေတယ်သူတို့မင်းတပ်ကနေစစ်ကားကူးစီကျော်နဲ့တန်ချက်ကသူတို့ဆွတ်နေတာကျွန်တော်တွေ့ရတယ်ဆိုတော့စစ်တပ်ရောက်လာတဲ့အနေနဲ့ဒီတိုင်းနဲ့ဖလားမြို့နယ်မှာရွာလေးရွာကိုမီးရှို့ပြီးတော့ဖြစ်စီတာတွေ့ရတယ်မြို့လုံးချက်ပြေးတာတော့ထန်တလန်မြို့တစ်မြို့သေးပါပဲစစ်တကဒီဖြက်လက်ဖြက်ကိုအသုံးပြုပြီးတော့သူတို့စစ်စင်ကြီးဖြတ်တင်လာတာကျွန်တော်တွေ့ရတယ်ဆိုတော့လူကြီးကဆာဆန်းနေခါပြတ်တော့မှုပြန်လာအကြည့်ရေကျွန်တို့နေရတယ်တကယ်လူမဆန်းနဲ့လုံးရပါပဲလို့ဆိုတော့ဒါရာဇမှုအနေနဲ့တကယ်ရာဇဝတ်မှုကြီးကြီးမားမားအကျိုးလုံးနေရပဲဖြစ်ပါတယ်လို့ပြောချင်ပ
ါထန်တလန်မြို့ပါဝင်မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတွေနဲ့လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းကအငြင်းဆုံးအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုသလေဦးကျော်မိုးထွန်းကလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့86ကြိမ်မြောက်ထွေထွေညီလာခံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ
်။ In the township called Chandalan, in Chin State, more than 100 houses, including two churches, were burned down by the military troops.
ချင်းပြည်နယ်ထန်တလန်မှာစစ်တပ်ရဲ့လက်ချက်ကြောင့်အင်ဂျီအစောက်ဦးတရာကျော်နဲ့ခွင့်ရံဖျားကြောင်နှစ်ခုမီးလောင်ကျွမ်းခဲ့ရပြီးဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအလေးနဲ့အာရုံစိုက်ဖို့လိုအပ်နေပါတယ်လို့တာမကြီးဦးကျော်မထွန်းပြောကြားခဲ့တာပါ။ကုလသမဂ္ဂအထူးသဖြင့်တော့လုံခြုံရေးကောင်စီအနေနဲ့ပြည့်ပြတ်သောသားဆောင်ရွက်ရမယ့်အချိန်တော်လွန်နေပါပြီလို့လည်းပြောဆိုသွားပါတယ်။တာဝန်ကနေအနားယူသွားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေအင်အားတိုးမြှင့်ထားပြီးစစ်စင်ရေးအတွက်ပြင်ဆင်နေတဲ့အတွက်စိုးရိမ်မိကြောင်းလည်းပြောဆိုခဲ့တာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံတွေဟာ2019ခုနှစ်တုန်းက ရခိုင်ပြည်နယ်မှာကြုံရတဲ့အခြေအနေမျိုးတွေကိုထင်ရှားနေကြောင်းလဲသတိပေးခဲ့သလိုဆရာနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့ပြဿနာတွေတိတက်ပိုဆိုးမလာခင်နိုင်ငံတကာကဖြေရှင်းကြဖို့ကိုလဲတာဝန်တက်တမ်းမကုန်ခင်တည့်ရဲ့အလိုတောက်ကြနေကပဲထပ်မံသတိပေးတိုက်တွန်းခဲ့ပါတယ်ခင်ဗျာ